နိုဝင်ဘာလ9ရက်ကစပြီးစကိုင်းတိုင်းမြောင်မြို့နယ်တွေကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးထိုးစစ်ဆင်ခဲ့တာပါ10ရက်အတွင်းမှာကျေးရွာ10ရွာနီးပါးကရာနဲ့ချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်မီးဘေးသင့်ဒေသခံစစ်ဘေးရှောင်တပေါင်းနီးပါးဟာအစားအစာအဝတ်အထည်အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးရှောင်တွေကိုအကူအညီပေးနေတယ်လို့သူကအခုလိုပြောပါတယ်
ကျေးရွာပေါင်းဆိုရင်10ရွာလောက်ရှိပြီ9ရွာ10ရွာလောက်ရှိပြီ။မိဘတဲ့ပြည်သူတွေရောစပိတ်ဆောင်ပြည်သူတွေရောအားလုံးပေါင်းဆိုရင်9800လောက်ရှိပြီးတော့ဟိုဘာမှမယူနိုင်ဘူးလေ။အဲ့ဒီအချိန်မှာမိချို့သွားတဲ့အတွက်ဆောင်းလွှဲအတွက်လည်းကျွန်တော်တို့ကဟိုအဝတ်ထည်တွေပဲလေဘာမှမရှိတော့လေဆောင်းချင်အောင်ကောင်းကအစဟိုဒီမိုးကာအစလိုတယ်ပေါ့ဗျာအကုန်လုံးအဲလိုအပ်တင်ရပေါ့။ဘာဆိုဘာမှမရှိတော့ဘဲနဲ့မိလောင်ရင်ဖြစ်သွားတာဟုတ
်။ဒီဒေတာတွေမှာ PDF လက်နက်ကင်အဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့စစ်တပ်ကစွပ်စွဲထားပါတယ်။အော်တိုဘာလ12ရက်ကမီးရှို့ခံခဲ့ရတဲ့ပရိမချေရွာကရွာသားသူကတော့သူတို့ရွာမှာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာမရှိပဲမီးရှို့ခံခဲ့ရတယ်လို့ပြောပါတယ်
။ပထမတချီက2လောက်တပါပါလားဗျ။ခုကအင်ဂျီ240နဲ့နှစ်အိမ်ဗျ။တိုက်ပွဲမဖြစ်ဘူး။ကျွန်တော်တို့ဒီမှာတိုက်ပွဲဖြစ်เสียရလည်းမရှိဘူးဗျ။စစ်ကြောင်းဝင်လာပြီးရှို့တော့လား။အဲ့ရှို့တဲ့စစ်ကြောင်းကဟိုဘက်တောင်ထဲကျွန်းထဲမှာနှလုံးငိုင်းလို့မြစ်တာတို့ရှိတဲ့ချောင်းတို့ရှုပ်ပြီးမှခုလ12ရက်နေ့ကိုနိုမ12ရက်နေ့ကိုလာရှုပ်တာဗျာတော်ကုန်သွားပြီဗျာဒါပဲအကုန်ကုန်သွားပြီဗျာဘာမှမပါဘူးမစိုးတဲ့ကူတစ်ခုနဲ့ပဲထွက်ပြကြတာတန်တာတွေကတော့ဆုံးရှုံးမှုတွေအများကြီ
းမီးလောင်ကျွမ်းခဲ့တဲ့အင်ဂျီအရေအတွက်နဲ့ပတ်သက်လို့တီးကြအတိပြုချက်တော့မရရှိသေးပါဘူးပရိမကျေးရွာအပြင်နနွင်ကိုင်းမြစ်သားရွှေတချောင်းစတဲ့ကျေးရွာတွေဟာတရွာကိုနေအိမ်တရာနီးပါးမီးရှို့ခံနိုင်ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်မီးရှို့ခံရတဲ့ရွာတွေကစစ်ဘေးရှောင်တွေဟာဘေးလွတ်ရာတောတောင်တွေနဲ့ဖုံးရင်းကျောင်းတွေမှာခိုလုံနေထိုင်ရပါတယ်။ရွာတွေမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။မြန်မာစစ်တပ်ဟာအရက်သားနေအိမ်တွေကိုမီးရှို့တာမရှိကြောင်းစစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။ဒါပေမဲ့ကျေးရွာတွေမှာနေအိမ်တွေမီးရှို့ခံရတဲ့သတင်းတွေကတော့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းမှာမကြာခဏထွက်ပေါ်နေပါတယ်ခင်ဗျာ။